နေချာဆောက်တာ PGF ကနှုတ်ထဆာတင်ထားတဲ့ဘရင်တိုင်းသားအရာရှိ90ကျော်ဟာတမတော်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးနောက်နှုတ်ထမဲ့အစီအစဉ်ကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ဘရင်ပြည်နယ်ထဲမှာတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်နေနေတယ်ဆိုပြီး PGF တပ်ဖွဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ပူမူကြီးစောချစ်တူ၊ပူမူတင်ဝင်းနဲ့ပူမူမုတ်တုံတို့ကိုနှုတ်ထဖို့တမတော်ကဖိအားပေးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ဒီဇင်ဘာ14ရက်နေ့ကရှေ့တောင်တိုင်းစစ်တပ်နာချုပ်ကိုနေချန်းဆောက်တပ်ဖွဲ့အရာရှိ90ကျော်နှုတ်ထဆာတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တစ်ပတ်ထဲမှာပဲတမတော်ရရှိသူနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်နှုတ်ဆက်စာတင်ထားတာကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေကြောင်း BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကပြောပါရစေ။
ကျွန်တော်တို့ဒီနှုတ်ထွက်တော့ပြန်ရုပ်သိမ်းမယ်လို့ရှိတယ်။ဒါရှိကြည့်တယ်မှာပေါ့။ငါနေတဲ့ပုံစံတိုင်းနဲ့ပြန်နေ
ပါ။ BGF ရရှိတွေနှုတ်ဆက်စာတင်ထားတာကိုပြန်ရုပ်သိမ်းမဲ့ကြောင်းအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်ဘူမှုကြီးစောချစ်သူကလည်းသတင်းမီဒီယာတချို့ကိုပြောဆိုထားပါရစေ။ဒါပေမဲ့လည်းဘူမူကြီးစောချစ်တူအပါဝင်ထိတ်တန့်တမှု၃ယောက်ကိုထွက်ဖို့တမတော်ကဖိအားပေးထားတဲ့ကိစ္စပြည်လည်မှုရရှိဖို့ကတော့ဆက်လက်ညှိနှိုင်းရအောင်မှဖြစ်ကြောင်းလဲ BGF ဖွဲ့ရဲ့ပြန်ကြားရေးရရှိဘူမူနိုင်မောင်စောကပြောပါတယ
်။လောစေတော့ဒီလက်ထက်ကိုင်းတဲ့ပုံမှာလည်းတို့ကနေရှင်းပြပုံမှာရှိမှာနော်။ကျွန်တော်လည်း policy နဲ့တို့ပုံစံတွေကျွန်တော်တို့ဒီအားလုံးလက်ခံသွားရတယ်ဆိုပြီးတော့မတဲတော့လေအချင်းကြိုင်တော့ဆက်ဆောက်ကြည့်ရမှာပေါ့နော်အခုချိန်မှာလည်းနေနေပေါ့ကျွန်တော်ကတော့ဟိုပြည့်စည်တဲ့လမ်းကြောင်းတော့မရှိတော့ဘူးထင်ပါတယ်နော်အကောင့်ဆုံးတစ်ခုခုတော့လမ်းနဲ့ဘက်ကလည်းဒီတက်မလို့ဘက်ကလည်းဒီအချိန်ကတည်းကစီးမခံတယ်လို့ကျွန်တော်တို့ဘက်ကလည်းဒီကံကြီးကိုလည်းမပြည့်စည်သေးဘူ
းကရင်ပြည်နယ်ထက်မှာကာစီနိုလောင်းစားရုံနေနဲ့ဥပဒေမဲ့လောက်ရတွေကြီးစိုးနေတယ်ဆိုပြီးသတင်းတွေထွက်လာခဲ့တဲ့ရွှေကုတ်ကူစီမံကိန်းမှာတိရခန့် BGF တပ်ဖွဲ့တွေပါဝင်ပတ်တက်မှုတွေရှိနေတယ်ဆိုပြီးတော့ဒီနေ့ဆန်ပိုင်းတို့က BGF ခေါင်းဆောင်၃ဦးဖြစ်တဲ့ဘုံမူကြီးစောချစ်တူ၊ဘုံမူစောတင်ဝင်း၊ဘုံမူစောမုတ်တုံတို့ကိုတမတော်ခေါင်းဆောင်တွေကနေရာသူကနေနှုတ်ထွက်ဖို့ဖိအားပေးခံခဲ့ရတာပါ။ထိတ်တန့်တမှုတွေဖိအားပေးနှုတ်ထွက်ခံခဲ့တာကြောင့်တပ်ဖွဲ့ဝင်တွေကမကျေနပ်မှုတွေပေါ်ပေါက်နေရတယ်လို့လည်းအမည်မဖော်လိုသူ BGF တပ်မှုသူကပြောပါရစေ။
ဒီစားဒီလိုလူကြီး၃ယောက်ပဲထွက်ခဲ့သူ့အောက်ကလူတွေပဲကျေနပ်မလဲ။တကယ်လို့ထွက်ခဲ့အကူလို့ထွက်မယ်။အဲ့ဒီလူကကျေနပ်တာပါလေ။အကလို့ထလာလူကြီးတွေအားလည်းမသိထွက်ကြအောင်ဒီဝါရေးစာတက်ပြီးသုံးယောက်ပဲထွက်ကြတာအဲ့ဒီလိုမျို
းနေချန်းဆောက်တအရာရှိတွေအစုလိုက်ပြုံလိုက်နှုတ်သက်စာတင်ခဲ့ပြီးနောက်ဇန်နဝါရီလ15ရက်နေ့မှာပဲတမတော်အမှတ်လေးစစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်စုဦးဆောင်ဖွဲ့ကနေမြန်ကြီးငူဒေသမှာ BGF ခေါင်းဆောင်တွေနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးခဲ့တာပါသမတော်တရင်မှာပြန်ကြားရေးဖွဲ့ဗိုလ်ချုပ်စော်မင်းထွန်းကတော့တရားမဝင်စီးပွားရေးလုပ်ငန်းတွေမှာ BGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်သတိပေးသားမြစ်တာဖြစ်ကြောင်း VOA ကိုပြောဆိုထားပါတယ်။တရားမဝင်စီးပွားရေးလုပ်ငန်းတွေပေါ်မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လှချိန်မှာပဲဆိုင်းနိုင်ငံနဲ့နေဆက်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့ရွှေကုတ်ကူမြို့သက်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်တွေပေါ်နေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးခဲ့တဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုခဲ့တာပါ။တရုတ်နိုင်ငံအနေနဲ့နိုင်ငံခြားကလောင်းကစားလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာတွေကိုခွင့်ပြုကြောင်းလဲရန်ကုန်မြို့ကတရုတ်ဆိုင်ရုံးကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။